ချင်းရကနေဆူဒန်အထိကမ္ဘာတော်လူခွင့်ချိုးဖောက်မှုတွေစုံစမ်းစစ်ဆေးရေးဆိုင်ရာလုပ်ငန်းတွေအတွက်အခု2025မှာအမေရိကန်ဒေါ်လာတန်း500ချထားပေးဖို့အတွက်ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဗော်ဂါထက်ကကျင်းပနေမှာပန်ကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားအကူအညီရန်ပုံငွေဖြတ်တောက်မှုကနေကုလလူခွင့်ရုံးရဲ့လုပ်ငန်းတွေမလဲပတ်နိုင်မှာကိုစိုးရိမ်နေတာဖြစ်ပါတယ်။ကုလဖွဲ့ဝင်နိုင်ငံတွေထဲဝင်တဲ့အထက်ကနေလူခွင့်ရုံးအတွက်ခွဲဝေချထားပေးတဲ့ရန်ပုံငွေဟာလုံလောက်မှုမရှိဘဲဖြစ်နေပါတယ်။မဟာမင်းကြီးကတော့အခု2025အတွင်းလူခွင့်ဆိုင်ရာကြီးမားတဲ့စိန်ခေါ်မှုတွေပေါ်မလာဖို့ညှိနှိုင်းကြောင်းလဲဂျန်နရယ်ကုလရုံးမှာအဖွဲ့ဝင်နိုင်ငံတွေကိုပြောပါတယ်။အခုလိုရန်ပုံငွေမရရင်လူခွင့်ရုံးလုပ်ငန်းလဲပတ်မှုတွေထိခိုက်လာနိုင်တယ်လို့ကမ္ဘာနိုင်ငံတွေမှာချက်ချဲတွေနဲ့ရင်ဆိုင်ရမှာကိုစိုးရိမ်ကြောင်းလဲပြောပါတယ်။ခရီးကျဆက်ဆံတဲ့မူဝါဒဆက်ပြီးချမှတ်ဆောင်ရွက်ခွင့်ပေးထားတဲ့အစိုးရရဲ့အောက်မှာတရားမဝင်ဖမ်းဆီးရသူပိုများလာနိုင်တယ်လို့လူခွင့်အချုပ်ဖောက်ခံရမှုတွေအတွက်ပတ်တမ်းပတ်ရတွေမရှိတာလူခွင့်ရှင်နေရင်းနဲ့လှုပ်ရှားသူတွေအကာအကွယ်မဲ့ဖြစ်သွားမှာကိုစိုးရိမ်ရကြောင်းပြောပါတယ်။လူခွင့်ရုံနေနဲ့ကုလဘတ်ဂျက်ထက်ကနေပုံမှန်အဖြစ်900ရိုင်းလုံးလာရတာပါ။မနေ့ကရာထောင်းငွေဒေါ်လာတန်း500မှာထက်ဝက်လောက်ပဲရခဲ့တာဖြစ်ပြီးအမေရိကန်ကအများဆုံးထည့်ဝင်တာဖြစ်ပါတယ်။အမေရိကန်ဒေါ်လာ35ဇန်းထည့်ဝင်မှုဟာ2024မှာကောက်ရရှိတဲ့ရန်ပုံငွေရဲ့15ရာခိုင်နှုန်းရှိပါတယ်။